ပါတယ်
ကမ္ဘာနိုင်ငံတွေရဲ့စီးရီးအတုံးစရာ၈နှစ်စတိုက်တိုးလာခဲ့ပြီးတော့2022ခုနှစ်မှာဆိုရင်စံချိန်နဲ့အမြင့်ဆုံးဒေါ်လာ 1.4 ထရီလျံအထိရှိလာတယ်လို့လေ့လာဆောင်ကျင်နေတဲ့ဆွီဒင်နိုင်ငံအခြေစိုက် Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနအင်စတီကျူအဖွဲ့ကသတင်းလာနေကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။စီးရီးအတုံးစီးတွေမြင့်တက်လာတာကပိုးပြီးတော့မလုံခြုံတဲ့ကမ္ဘာမှာနေထိုင်နေရတယ်ဆိုတဲ့လက္ခဏာတရားဖြစ်တယ်လို့လည်းပြောပါတယ်။2022ခုနှစ်မှာအမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေကစီးရီးအတုံးစီးအများဆုံးတုံးခဲ့ပြီးတော့ဒီသုံးနိုင်ငံကအတုံးစီးဟာကမ္ဘာအတုံးစီးရဲ့56ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာရဲ့ 3.9 ရာခိုင်နှုန်းတိုးလာခဲ့ပြီးစစ်ဖြစ်နေကြတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေရဲ့စီးအတုံးစီးတွေကြောင့်ဥရောပမှာဆိုရင်73ရာခိုင်နှုန်းအထိတိတိတသားမြင့်တက်လာခဲ့ပြီးတစ်နှစ်ချင်းတိုးနှုန်းမှာတော့နှစ်30အတွင်းအမြင့်ဆုံးဖြစ်ပါတယ်။ယူကရိန်းပေါ်စီးအရအကူအညီပေးနေတာနဲ့ရုရှားရဲ့ချိန်ချောင်းမှုမြင့်တက်လာတဲ့အပေါ်ဆိုရင်မျိုးတွေကတခြားနိုင်ငံတွေရဲ့အတုံးစီးဆုံးဖြတ်ချက်တွေမှာပြင်းပြထန်ထန်လွှမ်းမိုးခဲ့ပါတယ်။ရုရှားနိုင်ငံအနီးမှာရှိတဲ့နိုင်ငံတွေဖြစ်တဲ့ဖင်လန်၊လစ်တူရေးနီးယား၊ဆွီဒင်နဲ့ပိုလန်နိုင်ငံတွေမှာလည်းကာကွယ်ရေးအတုံးစီးတွေပို့ပြီးတော့တိတိတသားတိုးတုံးလာပါတယ်။အရင်အရှိအုပ်စုနိုင်ငံအပြားပြားမှာဆိုရင်လည်းစီးအတုံးစီးဟာခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တဲ့2014ခုနှစ်ကတည်းကနှစ်စာချုပ်တိုးလာခဲ့တာပါ။ရုရှားကလည်းစီးအတုံးစီးတိုးမြင့်နေပြီးတော့2022ခုနှစ်မှာခမန်းချေ 6.2 ရာခိုင်နှုန်းတိုးလာခဲ့ပြီးအမေရိကန်ဒေါ်လာ 86.4 ဝန်းကျင်အထိတုံးဆွဲခဲ့ပါတယ်။တဟာပြည်တွင်းအတည်ငြိမ်ထုတ်လုပ်မှု GDP ရဲ့4.3%ရာခိုင်နှုန်းကိုတုံးဆွဲခဲ့တာဖြစ်ပြီးတော့2023ခုနှစ်တုန်းကဆိုရင် GDP ရဲ့3.9%ရာခိုင်နှုန်းပဲတုံးဆွဲခဲ့တာဖြစ်ပါတယ်။